ချင်းပြည်နယ်ပလောဝမြို့နယ်အတွက်အဓိကကုန်စည်စစ်ဆင်ရာဖြစ်တဲ့ရခိုင်ပြည်နယ်ကြောက်တော်နယ်ဆက်သွယ်ထားတဲ့ရေလမ်းကြောင်းကိုတပ်မတော်ဘက်ကပိတ်ပင်ထားတာကြောင့်ပလောဝဒေသခံတွေအခက်အခဲကြုံတွေ့နေရပါတယ်။ရခိုင်ကလာတဲ့တရင်ကိုကိုရဲမွန်ကပြောပြမှာပါရှင
်။ချင်းပြည်နယ်ပလောဝမြို့နယ်မှာစစ်တပ်ကအသွာအလာကန့်တက်ထားတာတွေကြောင့်စားဝတ်နေရေးအပြင်လူမှုစီးပွားထိခိုက်နေတယ်လို့ပလောဝဒေသခံတွေကပြောပါတယ်။ပလောဝမြို့နယ်အတွက်အဓိကကုန်စည်စီးဆင်းရာဖြစ်တဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရေလမ်းကြောင်းကိုအောက်တိုဘာလ14ရက်နေ့ကစပြီးပိတ်လိုက်တာကြောင့်ဖြစ်တယ်လို့ပလောဝဒေသခံတူကပြောပါတယ်။အရင်ကတပတ်နှစ်ရက်သွာလာခွင့်ပေးထားရကနေလုံးဝခွင့်မပြုတော့တာဖြစ်ပါတယ်
။ဟုတ်ကဲ့တပတ်ကိုနှစ်ရက်လောက်တော့ဒီတွေ့မယ်ဆိုဒီတော့ဒီခလာနှစ်ရှစ်ကိုတည်ရင်မှာထိုင်နေတဲ့တင်းနဲ့တည်းကတော့ခွင့်ပြုပါတယ်။ဒါအဲ့ဒါတော့ကုန်ဆက်လေတွေဥမာပြမဆိုဝင်ဝင်ပုတ်တွေပဲသွာလာခက်ရှိပါတယ်ဒီတို့မယ်ဆိုဒီဆက်လေလူစီးတဲ့လူစီးတိတဲ့ဆက်လေတွေကြတော့ခွင့်ပြုချက်ပြင်ပြီးမှပဲသူတို့ဒီတိဆိုင်ကြီးမှပဲသွားခွင့်ပြုတယ်အခုနောက်ပိုင်းကျရင်လူရဲဆင်ခွင့်မပေးဘူးကုန်ဆက်လေကိုလည်းသွားခွင့်မပေးဘူးဒီအော်တိုဘတ်ဆက်လေရင်ကနေပြင်ဆင်ထားပါတယ
်ပြီးခဲ့တဲ့နှစ်တွေတုန်းကလည်းရခိုင်လက်နက်ကင်အေးအေးအဖွဲ့နဲ့တက်မတော်ကြရခိုင်မြောက်ပိုင်းနဲ့ပလောဝမြို့နယ်တွေမှာတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့ကြတဲ့တုန်းကလည်းပလောဝဒေသခံတွေသွာလာမှုကိုစစ်တပ်ကပိတ်ပင်ခဲ့ပါတယ်တိုက်ပွဲပြီးသွားချိန်ကနေအခုချိန်ထိလည်းလွတ်လပ်စွာမသွားနိုင်သေးဘူးလို့ပလောဝဒေသခံတူကပြောပါတယ်
။မရှိသေးပါဘူးကိုလွတ်လပ်ကြကြဆိုတာကတော့အခုဒီကျွန်တော်တို့ဒီအခုစစ်ကောင်စီအစိုးရလက်ထက်တက္ကသိုလ်ကနေကျွန်တော်တို့လွတ်လပ်ကြကြသွားလာခင်ဗျဒီမိဒီချိန်ကြီးလုံးဝမရှိသေးပါဘူးသူတို့ဥမာသွားခွင့်ပေးတယ်ဆိုတော့တပတ်မှအနည်းဆုံးနှစ်ရက်လောက်ပဲသွားခွင့်ရပါတာပေါ့လွတ်လပ်ကြကြကိုသွားရှိလို့သွားလို့ပြန်မရေးစီကူတာမှုနဲ့ပတ်သက်ရင်လည်းဒါလွတ်လပ်ခွင့်လွတ်လပ်ကြကြဘယ်မှသွားလို့မရပါဘူးကိုပိတ်ပင်မှုတွေနဲ့ပဲကြုံတွေ့နေရပါတယ်
ချင်းပြည်နယ်ပလောဝမြို့နယ်ဟာရခိုင်ပြည်နယ်ကြောက်တော်နယ်နေဆက်မြို့ဖြစ်သလိုပလောဝအတွက်လိုအပ်တဲ့စေဝါတွေစားနပ်ရိက္ခာတွေအပြင်အခြားကျန်းမာရေးပညာရေးစီးပွားရေးတွေကအစရခိုင်ပြည်နယ်ကိုအဓိကအမိအခိုပြုနေရတာလည်းဖြစ်ပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်ကိုအသွာပိတ်ပင်ထားတာကြောင့်ပလောဝမြို့ပေါ်မှာကုန်စည်နှုန်းတွေလည်းတက်နေသလိုစေဝါပြက်လက်တာတွေနဲ့ပါကြုံတွေ့နေရတယ်လို့ပလောဝဒေသခံတူကပြောပါတယ်ပလောဝမြို့ပေါ်ရက်ွက်တွေမှာယာဒီတုတ်ကွေးဖြစ်နေသူများပေမဲ့စီဝါရှာပမှုတွေလည်းရှိနေတယ်လို့ပလောဝဒေသခံတူကပြောပါတယ
်။ကုန်စင်းလုံးကတော့ကိုဥမာကျွန်တော်တို့ပလောဝဥမာပြန်ကိုတင်စစ်ဆင်းမှုကအခုရခိုင်ပြည်ကိုပဲမြင်ခုံနေတဲ့အတွက်ရခိုင်ပြည်ကဆက်လေတွေအသက်အဆင်မရှိတဲ့အတွက်ကျွန်တော်တို့ပလောဝမြို့မှာဆင်နေတာတော့တရက်ဖက်တရက်ဈေးဈေးတက်စီဝါတွေဆိုအခုမျိုးပုံရက်ွက်တွေမှာရာသီတုပ်ကွေးတွေဖြစ်နေကြတဲ့စီဝါတွေလုံလောက်မှမရှိဘူး။ဥမာငကြားစီတို့ဘာတို့တော့ငါပြက်လက်တဲ့အနေထားတွေကိုလည်းတွေ့မြင်နေရတယ်စီဝါဆိုရင်လုံးဝကိုပြောမယ်ဆိုလုံလောက်မှုမရှိတဲ့အနေထားကိုတွေ့မြင်နေရတယ်အကို
ချင်းပြည်နယ်ပလောဝမြို့နယ်မှာအသွာအလာကန့်တက်ထားတာနဲ့ပတ်သက်ပြီးပလောဝမြို့နယ်အုပ်ချုပ်ရေးမှုနဲ့တမတော်တာဝန်ရှိသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူးချင်းပြည်နယ်ကမင်းသက်ဟာခါဖလန်းမတူပြီးစတဲ့မြို့တွေမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေရှိနေတယ်လို့အဲ့ဒီဒေသအတွက်အသွာအလာတွေကိုစစ်တပ်ကလုံခြုံရေးတင်းတင်းကြပ်ကြပ်နဲ့စီစစ်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ